COVID-19 ရောဂါပိုးရဲ့မူလစိမ်းနဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လက်တလောထုတ်ပြန်လိုက်တဲ့အစီရင်ခံစာအပေါ်ဆိုရင်ကြောင်းအမေရိကန်ပြည်ထောင်စုနဲ့အခြား73နိုင်ငံတို့ကအင်္ဂါနေ့မှပူရဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Virus ပိုးရဲ့စိမ်းကိုသိနိုင်ဖို့နိုင်ငံတကာပညာရှင်တွေအတော်နောက်ကြမှာလေ့လာနိုင်ခဲ့ကြပြီးမူရင်းဒေတာအချက်အလက်တွေနဲ့နမူနာတွေပြည့်ပြည့်စုံစုံမရခဲ့ကြတဲ့အပေါ်ဆိုရင်ကြောင်းမဖြစ်မနေဖော်ပြဖို့လိုတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အဲ့ဒီကြေညာချက်ကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာတင်ထားတာပါ။WHO ကအင်္ဂါနေ့ကတရားဝင်ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ရထားသည့် data အချက်အလက်တွေနဲ့လေ့လာဆန်းစစ်ထားကြောင်းဖော်ပြထားသလို virus ပိုးရဲ့မူလစိမ်းမြေကိုမတွေ့သေးဘူးလို့လည်းဆိုထားပါတယ်။တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့ WHO ရဲ့အဖွဲ့အကောင်ဆောင်ကလည်းသူတို့အဖွဲ့အနေနဲ့တရုတ်နိုင်ငံသားမကအခြားနိုင်ငံတွေစီကနိုင်ငံရေးဖိအားတွေနဲ့ရင်ဆိုင်ခဲ့ရပြီးတင်းအချက်အလက်မူကြမ်းတွေရဖို့ခက်ခဲကြောင်းမတ်လ30ရက်နေ့ကပြောပါတယ်။
In China, like in many other countries, there are restrictions on.
တခြားနိုင်ငံအတော်များများမှာလိုပဲတရုတ်နိုင်ငံမှာလည်းပုဂ္ဂိုလ်ရေးလုံခြုံမှုကြောင့်သတင်းအချက်အလက်ဖြန့်ဝေမှုကန့်သတ်ထားတာတွေဥပဒေနဲ့ထိန်းချုပ်ထားတာတွေရှိပါတယ်။ဒီထဲမှာပုဂ္ဂိုလ်ရေးအသေးစိတ်အချက်အလက်တွေကိုအပြင်လူတွေမပေးဖို့အထူးသဖြင့်ပြည်ပနိုင်ငံတွေကိုထုတ်မပေးဖို့လည်းပါပါတယ်။ကမ္ဘာနိုင်ငံအများစုမှာလည်းဒီလိုလေ့လာမှုတွေသွားလုပ်မယ်ဆိုရင်ဒီလိုပဲကန့်သတ်ချက်တွေရှိနေမှာပါ။အရင်တုန်းကလည်းဒီလိုလေ့လာမှုမျိုးအတော်များများလုပ်ခဲ့ပြီးတော့ဒီလိုစိန်ခေါ်ချက်မျိုးတွေကိုကျွန်တော်တို့အမြဲရင်ဆိုင်ခဲ့ရတာပါလို့ WHO သုတေသီအဖွဲ့ကောင်ဆောင် Peter Ben Manbrek ကပြောဆိုသွားတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံဝူဟန်မြို့ကို WHO ပညာရှင်တွေဒီနေ့အစောပိုင်းတွားရောက်လေ့လာတဲ့အချိန်မှာအခက်အခဲအတော်များများနဲ့ရင်ဆိုင်ခဲ့ရတာပါ။ဝူဟန်မြို့ကိုပညာရှင်တွေတွားရောက်ခွင့်ကိုလည်းတရုတ်အစိုးရကချက်ချင်းခွင့်မပြုတာကြောင့်ရှက်အတော်ကြာနှောင့်နေခဲ့ရပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်မှာပအဝင်လက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအနေနဲ့ WHO ရဲ့နောက်တဆင့်လေ့လာမှုအတွေ့ရောနောင်ဖြစ်လာနိုင်ခြေရှိတဲ့ကျန်းမာရေးအကျပ်အသေးတွေအတွက်ပါပွင့်လင်းမြင်သားမှုရှိတဲ့အထောက်အထားအခြေပြုလုပ်ငန်းမျိုးတွေအချိန်နဲ့တပြေးညီဖြစ်မလာမှာကိုစိုးရိမ်နေတာဖြစ်ပါတယ်။